မဲဥတော်လန်ရေးလှုပ်ရှားမှုတွေအားကောင်းလာတဲ့အချိန်မှာအာဏာသိမ်းစစ်ကောင်စီဟာနိုင်ငံရေးလှုပ်ရှားသူတွေအရဖက်အဖွဲ့တွေနဲ့အတူဒီဒီမီဒီယာတွေကိုပါပြစ်မှတ်ထားနေနှင်းလာခဲ့တယ်လို့အာဏာသိမ်းပြီးတဲ့နောက်၃လနီးပါးကြာဖမ်းဆီးထိန်းသိမ်းခံရတဲ့ကမာရွတ်မီဒီယာအမှုဆောင်ထုတ်လုပ်ရေးမှူးကိုနေတာမောင်က VO ကိုပြောပါတယ်။မိုင်းချင်းနိုင်ကကိုနေတာမောင်ကိုဆက်သွယ်မေးမြန်းထားပါတယ်ခင်ဗျ။
ဒီစီအနာတိတ်ပြီးရနောက်မှာသတင်းမီဒီယာတွေကိုအပြင်းထန်ဖိနှိပ်မှုကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့တုံးပေါ့နော်။အာနာသိန်းစစ်ကောင်စီကဘာကြောင့်ပြင်းပြင်းထန်ထန်သူတို့ဥတီချက်ထားပြီးတော့ဖိနှိပ်နေရလို့ယူနေရှင်
။ဟိုအာနာသိန်းပြီးရနောက်မှာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာအများစုပေါ့နော်။ဒီပုံနှိပ်ပဲဖြစ်ဖြစ်ဗီဒီယိုနဲ့ပဲဖြစ်ဖြစ်တမုံတင်တာပဲဖြစ်ဖြစ်ပေါ့။သူတို့လှုပ်ရှားမှုကလူမှုလှုပ်ရှားမှုနဲ့အတူဒီအရေးပါမှုအခန်းကဏ္ဍကိုရောက်လာတယ်။နောက်တစ်ခုကလူမှုကိုအချိန်နဲ့တပြေးညီတင်ဆက်တဲ့အခါမှာလည်းမီဒီယာရဲ့ခံကြံတာကပိုရေးပါလားဆိုတော့နောက်ဆုံးဒီတန်းချီစုဝေးအမေစုလွတ်မြောက်ရေးပါအဲ့လိုလှုပ်ရှားမှုတွေကတနင်္ဂနွေလုံးပန်းနေချီဖြစ်လာတော့ကျွန်တော်တို့78ခုနှစ်ကိုကြုံရဘူးတဲ့အနေထားဆက်ကိုပို့ပြီး impact ဖြစ်တာကိုဒီ revolution ကြီးကလူယူတော်တိုင်းကြီးကအဲ့လိုဖြစ်လာတဲ့အခါမှာစစ်တပ်ကသူတို့မီဒီယာကို short တွတ်မိတာမှားပွားကုန်လို့သူတို့ယူဆအောင်ကြအဲ့တော့သူတို့ဒီအာဏာသိမ်းပြီး3ပတ်လောက်ပါမီဒီယာကိုစပြီးသူချိုးခွဲမှုတွေအချိန်ယူတာကြီးပြင်နေတာနောက်ဆုံးမီဒီယာကြီးကကျေမှုပဲနောက်တဲ့နေပေါင်းလို့နေပေါင်းဆိုတော့ group like အားကောင်းလာတဲ့အခါမှာတော့သူတို့နောက်ဆုံး warning ပေးရတဲ့ဆင့်ကြောက်တာပေါ့လေကျွန်တော်တို့မီဒီယာကတော့သူကတော့ကျွန်တော်နဲ့စကြရတဲ့အတွက်ရန်သူလို့သတ်မှတ်ထားတာမသိဘူးပြင်ညာပြီးတော့သတ်မလုပ်ပါနဲ့လို့ပြောတော့မပြောတော့တခါလေတက်တပြအ night ဝင်စီးပြီးတော့တခါလေတစ်စီးအကုန်ဖြတ်စီးအပုံသိမ်းသွားတာနောက်အခြားရဲ့အလားတူကျန်တဲ့မီဒီယာဆက်တာတွေအားလုံးသူဖြူတယ်မြန်မာပြည်ရဲ့ democratic institution မှလည်းအောင်သူဖြူပါအဲ့တော့အရက်ဖက်အဖွဲ့အစည်းတွေနောက်ဒီဒီပရဏိကအသင်းတွေတော့လူနေပဲဖြစ်ဖြစ်သူ့တော့ကလူကြီးလူငယ်လို့တော့မရှိတော့ဘူးเนาะကျွန်တော်မီဒီယာကနံပါတ်1နေရာမှာရောက်လာတော့ဟိုတိတာချင်းချားလို့ကသူကဖြုတ်ခွဲတာအမှန်တော့သူ့ရည်ရွယ်ချက်ကရှင်းတယ်တနင်္ဂနွေလို့သူဖြုတ်ခွဲ
တာဒီထောင်ထဲမှာအခုတို့မတရားဖမ်းဆီးထားရဲ့လူတွေအထူးသဖြင့်ဒီအမှုပညာရှင်အတိုင်းဝိုင်းနိုင်ငံရေးအတိုင်းဝိုင်းကြီးပေါ့เนาะအဲ့ဒီလူတွေရဲ့ဒီထောင်ထဲမှာဟိုတွေ့ကြရတဲ့အခြေအနေနဲ့ထောင်ထဲမှာဆက်ပြီးရက်တည်နေတဲ့အနေအထားကိုဘယ်လိုရှိလဲရှင
်းကျွန်တော်အင်းစိန်ထောင်ရောက်တဲ့အခါမှာကျွန်တော်ဒီနိုင်ငံရေးမာရီဆိုရှယ်တက်ကြွသူတွေနောက်ကျောင်းသားတွေအခုနောက်ဂျန်စီလို့ပြောတဲ့မျိုးသက်တွေလူငယ်တော်နိုင်ရေးသမားတွေနောက်စာရေးဆရာတွေလူပညာရှင်တို့များနဲ့ကျွန်တော်တွေ့ရပါတယ်ဒီတော်နိုင်ရေးကြီးကနိုင်ကိုနိုင်မှာဆိုတော့ကျွန်တော်ယုံဒါပေမဲ့ကျွန်တော်တို့ကဘာအောင်မြင်လဲဆိုတော့မြန်မြန်ပြီးချင်ကြာရင်တိုင်းပြည်ပြည်သူတွေပုံနာမှာကိုဆိုရင်ဒီထောင်ထဲမှာအချင်းချခံရင်လည်းသူတို့ရဲ့စိတ်သက်တွေကိုအမြင်ဆုံးထားတယ်ကျမ်းမာပါတယ်တချင်းချင်းမှာလွတ်လပ်တဲ့မြန်မာနိုင်ငံအသစ်နာမည်အသစ်နဲ့နိုင်ငံတွေဖြစ်ဖြစ်အဲ့ဒါကျွန်တော်အားရမွေးထားကြတယ်။ကြောက်ကြောက်အားပေးကြတယ
်။ဒီကနေ့ရပိုင်ဖြစ်ပါဒီအိခါတပူဒုက္ခရေးဆောင်ချင်းဖွဲ့ရနေပြီးတော့ဒီမြန်မာနိုင်ငံမှာဟိုဖိနှိပ်ရေးပတ်တွေနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်သူတို့ထုတ်တဲ့နေရာမှာဒီစင်တော်တဲ့ရေကောင်လေးတယောက်ကိုတော်တော်လေးအဲ့လိုပေါ့မြေကြီးထဲမှာလက်ပြီးမြုပ်တဲ့အဖြစ်ပေါ့နော်လူတွေလောင်းလိုပဲခါရဲပြုတ်ပြီးတော့တိတ်ဆက်ခဲ့တဲ့အကြောင်းပေါ့နော်။နောက်ပြီးတော့အဲ့လိုတော်တော်လေးပြင်းပြင်းထန်ထန်ကိုရိုက်ညက်တဲ့အကြောင်းပေါ့လေ။အလားတူဒီကဲဖန်ဆီးထားတဲ့လူတွေလည်းအဲ့လိုရိုက်ညှဉ်းပန်းနေဆက်ခံရတယ်ပေါ့နော်။အထူးသဖြင့်စစ်ကြောရေးကာလမှာအင်းစိန်ဆောင်မပို့ခင်ပေါ့လေ။ဆိုတော့ကိုနေတမောင်ရဲ့အတွေ့အကြုံခြေခံပြီးတော့ဘယ်လိုမြင်လဲရှင
်။အဲ့လိုပြောရရင်အလုံးကအမှန်ပဲဗျာ။ဒီတက်ပုံဆိုးတဲ့အခြေအနေအလုံးကျွန်တော်ကကြုံရတာ။ကျွန်တော်တို့ကြားပြီးကျွန်တော်ရင်းဆက်ကျွန်တော်တွေ့ရတဲ့လူတွေဆိုပါပြောလဲဆိုတော့သူတို့ကိုစစ်ကြောရေးပို့တယ်နှစ်ညလောက်ထားတယ်နောက်နေ့ထောင်ပို့တယ်အဲ့ဒီညလည်းမှာပါပြောလဲဆိုတော့လူခွဲလိုက်တယ်တရားရတယ်မရဘူးမရတဲ့လူတွေကိုဝိုင်းရိုက်တယ်တရားရအောင်လုပ်တယ်အဲ့ကလေးလေးက16နဲ့18နဲ့18နဲ့ဖြစ်တယ်သူတို့ကကျွန်တော်မျက်မြင်မှာနှိပ်စက်ခံတယ်ကျွန်တော်ကိုယ်ရင်းနဲ့စစ်ကြောရေးမှာ၄ရက်လောက်အစာမစားရရေမတော့ရနဲ့ကျွန်တော်လက်ပြီးနဲ့မျိုးစုံတို့ဝိုင်းရိုက်ကျွန်တော်နှိပ်စက်တာကျွန်တော်ထပ်ပို့ဆိုးတဲ့လူတွေကြီးပဲစစ်ကြောရေးမှာတော့ကျွန်တော်နီးမျိုးစုံနဲ့ဗျာကျွန်တော်ဒဏ်ရာကြီးတွေးနေတယ်တချို့ဆိုတွေးရတော့မသိသေးဘူးဒီကုမှဒဏ်ရာပနတ်ပိုင်ရဲ့ရာဘာချီကြီးနဲ့ဒီဘက်မှာကျော်တချို့မှဒဏ်ရာကြီးနဲ့တချို့ဆိုလက်ကြီးတွေဟတ်တက်ကိုရနေတာဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဖမ်းလာတော့ဒဏ်ရာမပါဘူးတဲ့ကျွန်တော်တို့ပစ္စည်းတွေကိုခိုးသွားတယ်ပတ်စံတွေကိုပိတ်သွားတယ်ပြီးကျွန်တော်တို့ဒဏ်ရာမရသေးလို့ထိုက်ရိုက်တာဆိုတော့ကျွန်တော်နားလေတာကသူကလူတွေကိုလည်းနှိမ့်ဆက်တယ်လူတွေကပစ္စည်းကိုလည်းခိုးတယ်ကျွန်တော်ဓမြလို့ပြောအောင်မလို့ကျွန်တော်ကတကယ်လုံးမရှိတကယ်ပြည့်လို့တကယ်လုံးရှိကလူတွေရှိရစိုက်ကြရစိုက်ကြယူမယ်ချွေဆွဲကြရချွေဆွဲကြယူမယ်ပြီးရင်ဆိုင်နှပ်လိုက်ပေတော့လည်းသူတို့ပြီးစားကျွန်တော်ပြောပြတဲ့သူတို့ရဲ့ချက်ဆက်မှု
ဒီမြန်မာနိုင်ငံမှာပေါ့နော်ဒီအနောက်ထပ်အမေရိကန်နိုင်ငံသားတအုပ်ဖြစ်တဲ့ဒီတင်းတောက် Frontier မြန်မာက Jenny Spencer ကိုလည်းအခုစစ်ကောင်စီကဖမ်းထားလိုက်တယ်ပေါ့နော်။သူဒီရန်ကုန်လေးစိတ်ကအထွတ်မှာဖမ်းထားပြီးတော့အခုဆိုရင်သူ့ကိုဆွဆွဲချက်တွေနဲ့ပေါ့နော်။တရားရုံးကျင်စစ်သိမ်းနေပြီဆိုတော့သူ့မတိုင်ခင်တော့ကလည်းဂျပန်သတင်းတောက်ကိုသူ့ကိုဖမ်းဆီးထောင်ချပြီးတော့အမှုဆွဲခဲ့တယ်ပေါ့နော်။အဲ့လိုမျိုးစစ်ကောင်စီကနိုင်ငံသားသတင်းတောက်တွေကိုပါသူတို့ပြစ်မှတ်ထားပြီးတော့ဒီဖမ်းဆီးထောင်ချနေတဲ့ကိစ္စပေါ့နော်။ကိုနေတမောင်ဘယ်လိုမြင်လဲရှင
်။ဂျပန်သတင်းတောက်ကျွန်တော်တို့ဖမ်းထားတဲ့ထောင်ကိုရောက်လာတယ်။နောက်ကွာဒန်နီရောက်လာတဲ့ကျွန်တော်ကြားတယ်ကျွန်တော်မလွတ်မြောက်ခင်နှစ်ပတ်ကျော်လောက်မှဖမ်းခံလို့ကြားတယ်ဆိုတော့သူတို့တော့ကျွန်တော်ထောင်ထဲမှာမတွေ့ရတော့ဘူးเนาะဆိုတော့သူရောဂျပန်သတင်းတော်ကိုကျွန်တော်အပါအဝင်လွတ်မြောက်သွားပြီလို့သူရောအခြားနိုင်ငံသားသတင်းတော်ပဲဖြစ်ဖြစ်မြန်မာသတင်းတော်ပဲဖြစ်ဖြစ်အားလုံးကျွန်တော်ညာဆုံးလွတ်မြောက်စေချင်ပါတယ
်ခိုင်အင်ဂျင်နီယာမင်းမြန်တင်ဆက်ပေးခဲ့တာပါခင်ဗျာကိုနေတမောင်နဲ့ VOA ဆက်သွယ်မင်းမြန်ထားတဲ့အပြည့်အစုံကိုတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်မှာထုတ်လင်းပေးသွားမှာပါခင်ဗျာ